ေဖော်ဝါရီလ3ရက်နေ့အနာသိမှုဖြစ်ပွားပြီးတဲ့နောက်မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီပေးရနေတဲ့အခြေအနေတွေပြောင်းလဲသွားပြီဖြစ်ကြောင်းနော်ဝေးနိုင်ငံကကြေညာလိုက်ပါတယ်။အဲ့ဒီအကြောင်းလဲကြောင်းနော်ဝေးနဲ့မြန်မာနိုင်ငံအစိုးရအဖွဲ့အစည်းတွေကြားဆောင်ရွက်နေတဲ့အသိပညာပေးဆိုင်ရာအစီအစဉ်တွေအားလုံးကိုရပ်ဆိုင်းလိုက်ပြီးလို့နော်ဝေးအစိုးရကပြောပါတယ်။မြန်မာနိုင်ငံဟာအာရှမှာအစည်းအဝေးနိုင်ငံတစ်နိုင်ငံဖြစ်ပြီးအနာသိမှုကမြန်မာပြည်သူတွေအတွက်ပိုပြီးအခက်အခဲဖြစ်စေတယ်လို့ပြောပါတယ်။အစိုးရချင်းဆက်ဆံနေတဲ့အစီအစဉ်တွေကိုရပ်ဆိုင်းလိုက်ချိန်မှာကုလသမဂ္ဂနဲ့လူမှုအဖွဲ့အစည်းတွေကတစ်ဆင့်ပေးရနေတဲ့အကူအညီတွေကိုတော့ဆက်လက်ပေးရသွားမယ်လို့နော်ဝေးနိုင်ငံကဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဒက်အက်နေအိုစတန်ကပြောပါတယ်။2021ခုနှစ်အတွက်နော်ဝေးနိုင်ငံကမြန်မာနိုင်ငံကအစိုးရအဖွဲ့အစည်းတွေရဲ့ကြွန့်ကျင်မှုနဲ့ဆွမ်းဆောင်ရည်ညှိနှိုင်းရေးအတွက်နော်ဝေးကိုရိုနာ 66.5 တန်းဒေါ်လာ 9.8 တန်းပေးရဖို့ပတ်ကြေညာထားတာဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးနဲ့စီးပွားရေးအားပေးကူညီမှုတွေလိုအပ်နေစေဖြစ်တာကိုမြန်မာနိုင်ငံအတွင်းကဒီမိုကရက်တစ်အင်အားစုတွေကပြတ်တက်ခဲ့ပြီဖြစ်ကြောင်းဒါကြောင့်မြန်မာနိုင်ငံအတွင်းကလုံခြုံအားလုံးကိုရပ်ဆိုင်းပြမှာမဟုတ်ကြောင်းနော်ဝေးနိုင်ငံကပြောပါတယ်။လူကြီးကြီးကောင်စီမှာမြန်မာအာဏာသိမ်းကိစ္စကိုထပ်သွင်းစဉ်းစားရင်းအတွက်လူကြီးကြီးကောင်စီအဖွဲ့ဝင်နိုင်ငံတနေနိုင်ငံအနေနဲ့နော်ဝေးနိုင်ငံကကြိုးပမ်းခဲ့ကြောင်းဖေဖော်ဝါရီလ4ရက်နေ့ကလုံခြုံရေးကောင်စီရဲ့ကြေညာချက်ကအကောင့်တက်ကိုဦးတည်တဲ့လုပ်ရဖြစ်ပြီးအာဏာသိမ်းရမှာတာဝန်ရှိသူတွေကိုရှင်းရှင်းလင်းလင်းပြောကြားလိုက်တဲ့သတင်းစကားဖြစ်ကြောင်းနော်ဝေးနိုင်ငံကပြောပါတယ်ခင်ဗျ။